မင်္ဂလာညနေခင်းမှာတောတာရှင်များရှင်၂၀၁၉ခုနှစ်မေလ20ရက်တနင်္လာနေ့ညနေခင်း VOA စီစဉ်တွေကိုမြန်ခင်ပြည်အစိုးရဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မအီတန်ဇမဒီညနေခင်းအတွက်စီစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။ကျွန်မကတော့ဆူမြတ်ပေါ်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့အီရန်ပေါ်ချိန်ချောက်နေမဲ့အစားအလေးဂရုပြုဖို့ကြိုးစားတဲ့နယ်လို့အီရန်နိုင်ငံသားဝန်ကြီးကဒီကနေ့ပြောကြားလိုက်ပါတယ်။Huawei smartphone တွေမှာ Google ရဲ့ operating system စနစ်အပါအဝင် software hardware နဲ့ဤပညာအထောက်အကူအားလုံးအသုံးပြုခွင့် license ကို Google ကရပ်ဆိုင်းလိုက်ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီနေ့သောတာရှင်နဲ့နားဆင်ကြရမယ်ဒီမှာတော့ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာစစ်တပ်ကြောင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ခလီးတယောက်သေဆုံးပြီးတော့၄ယောက်ထပ်မင်းတင်ရရခဲ့ရတဲ့ပတ်သက်ပြီးတော့
လေရတာပေါ့အဲ့ဒီဘာလာနဲ့ဟိုလာကြောက်တောင်ကြားထဲမှာပဲဖြစ်တာပေါ့ကျွန်တော်တို့တရားနေပြီးတော့မှပြန်တဲ့အခုပေါ့အောက်ကိုပြန်ဆင်းလာတာရှိတယ်ဟိုဘလောကနေတော့ဒီဘက်ကိုပြန
်နောက်ပိုင်းတိုက်စစ်ဌာနချုပ်တက်မတော်ပြောခွင့်ရကအခုလိုပြောတော့တာပါဝင်တိုက်ပွဲနောက်ဆုံးရခြေနေတွေကိုလည်းမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်ဒါပြင်မလေးရှားမှာမြန်မာနိုင်ငံသားတွေကိုလူကုန်ကူးဖို့တင်လာတဲ့ကားတစီတိမ်းမောက်ခဲ့တဲ့အကြောင်းအမေရိကန်ကာကွယ်ဝင်ကြီးသစ်ခန့်လိုက်တဲ့သတင်းစာတွေကိုလည်းဒီညနေမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရသတင်းတွေကိုမက်ဆူမြတ်မွန်နဲ့ကိုရနိုင်တို့ကကြီးညာပေးပါလိမ့်မယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့အီရန်ပေါ်ချင်းချောက်နေမဲ့အစားအလေးဂရုပြုဖို့ကြိုးစားတဲ့နယ်လို့အီရန်နိုင်ငံသားရေးဝင်ကြီးမိုဟာမက်ဂျာဗစ်ဇာရစ်ကဒီကနေ့ပြောကြားလိုက်ပါတယ်။အမေရိကန်နဲ့တိုက်ရင်အီရန်ဆိုတာအဆုံးသတ်သွားမှာဖြစ်တဲ့နောက်ထပ်ဘယ်တော့မှမချိမ့်ချောက်ပါနဲ့လို့သမ္မတထရမ့်ကဒီနေ့ကနေ့တုန်းက Twitter ပေါ်မှာရေးသားခဲ့တာကိုအီရန်နိုင်ငံသားဝင်ကြီးကအခုလိုတုံ့ပြန်တာပါအမျိုးသားလုံခြုံရေးသမ္မတအကြံပေး John Bolton Israel ဝင်ကြီးချုပ် Benjamin Netanyahu တို့ပါဝင်တဲ့လူတစုရဲ့ဖိအားခံနေရတဲ့သမ္မတထရမ့်အနေနဲ့သူ့အရင်ရန်လိုသူတွေမအောင်မြင်ခဲ့တဲ့ကိစ္စကိုသူလုံနိုင်မှာပဲလို့မျှော်လင့်နေတယ်လို့ဝင်ကြီး Zarif ကပြောပါတယ်စီပွားရေးအရာတစ်ဖက်သက်အနိုင်ကျင့်တာမခံချင်းအောင်ပြောတာတွေနဲ့အီရန်ကိုချေမှုန်းလို့မရဘူးလို့လည်းဆိုပါတယ်။ပြီးခဲ့တဲ့တပတ်တုန်းကတော့သမ္မတထရမ့်ကအီရန်နဲ့ဆွေးနွေးနိုင်တယ်လို့ပြောခဲ့တာပါ။အီရန်နဲ့ဆင်မဖြစ်ဖို့မျှော်လင့်တယ်လို့လည်းသတင်းတောက်ရဲ့အမေကိုသမ္မတကဖြေခဲ့ပါတယ်။ဒါပေမဲ့အမေရိကန်နဲ့အီရန်ကြားတင်းမာမှုတွေကျော်သွားတဲ့ပုံမရပါဘူး။အီရတ်နိုင်ငံဘက်ဒက်မြို့တော်ကလုံခြုံရေးတင်းကျပ်တဲ့အစိတ်ရောက်နေမိတဲ့ကအမေရိကန်တန်ယုံနဲ့10ကီလိုမီတာတောင်မဝေးတဲ့နေရာကိုအစစ်နဲ့ရော့ကက်ဒုံးတစ်ခုတနင်္ဂနွေနေ့ကကြားရောက်ခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်။ထိခိုက်ဒဏ်ရာရမှုမရှိတဲ့ပောက်ကွဲမှုကိုပန်တဂွန်ကသိရှိကြောင်းအမေရိကန်ဗဟိုကိုယ်ကဲရေးဌာနပြောခွင့်ရဘီလ်အာဘင်ကပြောပါတယ်။အခုလိုအီရန်ကြောထောက်နောက်ခံပေးထားတဲ့လက်နက်ကင်အဖွဲ့တွေရဲ့လုပ်ရက်အတွက်အီရန်ကတာဝန်ခံရမှာဖြစ်တယ်လို့အမေရိကန်အနေနဲ့သတိခံမှာမဟုတ်ဘူးလို့နိုင်ငံသားရေးဌာနပြောခွင့်ရသူကလည်းပြောကြားခဲ့ပါတယ်။
တောင်ကျောက်ပင်လယ်တွင်းမှာရှိနေတဲ့ American စစ်သင်္ဘောတစ်စင်းကိုတရုတ်နဲ့ဖိလစ်ပိုင်တို့ဒူဘိုင်ကိုပိုင်အငင်းပွားနေကြတဲ့ Scarborough ၆တန်းနေနာကိုပို့လိုက်တယ်လို့ American စစ်တပ်ကပြောကြားလိုက်ပါတယ်။တစ်ဖက်နဲ့တစ်ဖက်ဒူဘိုင်ကိုပိုင်အငင်းပွားနေတာတွေကိုထိမ့်ဖို့နဲ့နိုင်ငံတကာဥပဒေအရထိမ့်ချုပ်ထားတဲ့ဒီရေလမ်းကြောင်းတွေကိုဆက်အသုံးပြုနိုင်ဖို့အတွက် USS Preble စစ်သင်္ဘောဟာ Scarborough ၆တန်းနေနဲ့ရေမိုင်း၁၂မိုင်အကွာကိုသွားနေပြီဖြစ်တယ်လို့ American အမတ်ခွနဲ့ရေတပ်မဟာရဲ့ပြောခွင့်ရတန်မှုကြီး Claydos ကပြောပါတယ်။ဒါဟာဒီဒေသမှာပြီးခဲ့တဲ့လအတွင်းအမေရိကန်စစ်တပ်ကရေကြောင်းလက်လက်စွာသွာလာခွင့်ကိုဒုတိယအကြိမ်လှုပ်ဆောင်ကျင့်သုံးလိုက်တာဖြစ်ပါတယ်။ပုံမှန်လုပ်နေကြလက်လက်စွာရေကြောင်းသွာလာခွင့်စစ်စင်ရေးလုပ်ငန်းစဉ်တွေကိုပွင့်လင်းမြင်သာမှုရှိရှိတသမတ်ထဲလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းစင်ကိုမာဗုဒ္ဓနေကကျင်းပပြုလုပ်တဲ့နိုင်ငံတကာလုံခြုံရေးညီလာခံမှာအမေရိကန်ရေတပ်စစ်စင်ရေးလုပ်ငန်းတွေရဲ့စစ်ဦးစီးမှုဗိုလ်ချုပ်ကြီး John Richardson ကပြောကြားလိုက်ပါတယ်ခင်ဗျာ။
တရုတ်နိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဟာတိဘက်ဒေသကိုတွားရောက်ပြီးဒေသခံတာဝန်ရှိသူတွေနဲ့တွေ့ဆုံတယ်လို့တိဘက်ဘာသာရေးနဲ့ယဉ်ကျေးမှုအမွေအနှစ်နေရာတွေကိုတွားရောက်လေ့လာခဲ့ပါတယ်။တိဘက်ဒေသမှာတရုတ်ဗုဒ္ဓဘာသာကိုးကွယ်မှုနဲ့တိဘက်ရဲ့သူမတူတဲ့ယဉ်ကျေးမှုနဲ့ဘာသာစကားထိန်းသိမ်းရေးအပေါ်ကန့်သတ်ခံရတာကိုစိုးရိမ်ကြောင်းသံအမတ်ကြီး Terry Branstad စိုးရိမ်ကြောင်းပြောခဲ့တာကိုတန်ယုံပြောခွင့်ရသူကသတင်းမီဒီယာတွေကိုပေးပို့တဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တိဘက်ကိုပိုင်အုပ်ချုပ်ခွင့်ရဒေသနဲ့အိမ်နီးချင်းချင်းဟိုင်နယ်ကိုမေလ19ရက်နေ့ကနေ25ရက်နေ့အထိသမ္မတတပ်အမတ်ကြီးဘရန်စတက်တွားရောက်နေတယ်လို့တန်ယုံထုတ်ပြန်ချက်မှာပြောထားပါတယ်။သူဟာဟိမဝန္တာတောင်တန်းဒေသမှာရှိတဲ့တိဘက်နယ်ကို၄နှစ်အတွင်းမှာပထမဆုံးတွားခွင့်ရတဲ့အမေရိကန်တန်တမန်ဖြစ်ပါတယ်။တိဘက်ဒေသစီကိုနိုင်ငံသားတွေအထူးသဖြင့်သတင်းတော့တွေနဲ့တန်တမန်တွေတွားရောက်မှုကန့်သတ်တဲ့မူကိုကျင့်သုံးတဲ့တရုတ်တာဝန်ရှိသူတွေအပေါ်အမေရိကန်ပြည်ဝင်ခွင့်ဗီဇာညှင်းဆန်ရမယ့်ဥပဒေကိုအမေရိကန်မှာပြီးခဲ့တဲ့ဒီဇင်ဘာလကအတည်ပြုခဲ့ပြီးတဲ့နောက်မှာအခုလိုအမေရိကန်တန်တမန်တွားလည်တာလည်းဖြစ်ပါတယ်။ဗီဇာပယ်ချတာကိုအခုနှစ်ကုန်ပိုင်းကစပြီးအမေရိကန်ဘက်ကကျင့်သုံးမှာပါဒီဥပဒေကိုလုံးဝကန့်ကွက်တယ်လို့တရုတ်ဘက်ကချက်ချင်းဆိုလိုတုံ့ပြန်ခဲ့ပြီးတော့ တရုတ်ပြည်တွင်းရဲ့အပေါ်အမေရိကန်ရဲ့ဝင်ဆွတ်တဲ့လုပ်ရက်ကနှစ်နိုင်ငံဆက်ဆံရေးကိုအကြီးအကျယ်ထိခိုက်နိုင်တယ်လို့ဆိုခဲ့ပါတယ
်။အီဂျစ်နိုင်ငံကိုင်ရိုမြို့နားမှာလုံခြုံရေးတပ်ဖွဲ့တွေရဲ့ဝင်ရောက်စီးနှင်းမှုအထွန်းမှာစစ်သွေးကြွားလိုတန်ရာရှိသူ12ယောက်သေဆုံးသွားခဲ့တယ်လို့အီဂျစ်ပြည်ရဲ့ဝန်ကြီးကပြောကြားလိုက်ပါတယ်။အဲ့ဒီစစ်သွေးကြွားတွေဟာမွတ်စလင်ညီကိုရောများအဖွဲ့ရဲ့လက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ဟာဆမ်နဲ့ဆက်ဆံမှုရှိပြီးလနခရန်ဒီဖောက်ခွဲပစ္စည်းတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေဝင်စီးခဲ့တဲ့နေရာနှစ်ခုမှာတွေ့ရှိခဲ့တယ်လို့ပြည်ထောင်စုဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာပြောထားပါတယ်။အီဂျစ်နိုင်ငံကဂီဇာပိရမစ်တွေနားမှာကမ္ဘာလှည့်ခီးသွားတွေတင်ဆောင်လာတဲ့ဘတ်စကာတစ်စင်းလမ်းဘေးထောင်ဘုံတလုံးထိမှန်ခဲ့ပြီးနောက်တရက်ကြာမှာအခုလိုဝင်ရောက်စီးနှင်းခဲ့တာပါ။ဒီဘုံခွဲတိုက်ခိုက်မှုတွင်မှာတော့18ယောက်ထပ်မံထိခိုက်ဒဏ်ရာရခဲ့တယ်လို့အီဂျစ်လုံခြုံရေးအာဏာပိုင်တွေကပြောပါတယ်။အခုချိန်ထိတော့ဘယ်သူမှသူတို့ရဲ့လက်ချက်ဖြစ်တယ်လို့ထုတ်ပေါ်ပြောဆိုခြင်းမရှိသေးသလိုပြည်ထရေးကလည်းဒီကနေ့စီးနှင်းမှုဟာဘုံခွဲတိုက်ခိုက်မှုနဲ့ဆက်ဆက်တယ်ဆိုပြီးတော့ပြောမထားပါဘူး။အဲ့ဒီဘတ်စကားပေါ်မှာလူ28ယောက်ပါဝင်ပြီးတော့အများစုကတောင်အာဖရိကနိုင်ငံကကမ္ဘာလှည့်ခီးသွားတွေဖြစ်တယ်လို့အာဏာပိုင်တွေကပြောပါရယ်။ခီးသည်တွေက3ယောက်ကိုတော့အနီးနားကစေယုံတစ်ခုကိုပို့လိုက်တယ်လို့အီဂျစ်ခီးသွားလုပ်ငန်းဝန်ကြီးဌာနက Twitter ကနေပြောပါရယ်။ဒီပောက်ခွဲမှုကတော့ Pyramid တွေနားကဆောက်လက်ဆ Grand Egyptian Museum နားမှာဖြစ်သွားခဲ့တာပါ။ပောက်ကွဲမှုကြောင့်ပြတိုက်ကိုထိခိုက်မှုတစုံတရာမရှိခဲ့ဘူးလို့အီဂျစ်ရှေးအောင်သုတေသနဝန်ကြီးဌာနကညင်ညာချက်ထုတ်ပြန်ပါတယ်။ပြီးခဲ့တဲ့ဇန်ဘာလတုန်းကတော့အဲ့ဒီဂီဇာပိရမစ်တွေနားမှာဘတ်စကာတစ်စင်းဘုံခွဲတိုက်ခိုက်ခံရတာကြောင့်ဗီယက်နမ်ခီးသွား3ဦးနဲ့အီဂျစ်ခီးသွားအယ်လန်ညွန်တို့တို့တေဆုံးခဲ့ပါတယ်ခင်ဗျာ။
အန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့လာနေညနေပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။Huawei smartphone တွေမှာ Google ရဲ့ Android operating စနစ်အပါအဝင် software hardware နဲ့နည်းပညာအထောက်အကူအားလုံးအသုံးပြုခွင့် license ကို Google ရဲ့မိခင်ကုမ္ပဏီ Alphabet ကရပ်ဆိုင်းလိုက်ပါတယ်။နိုင်ငံရဲ့လုံခြုံရေးထိခိုက်စေတဲ့ကုမ္ပဏီတွေကနေထုတ်လုပ်တဲ့နည်းပညာနဲ့ဆက်သွယ်ရေးပစ္စည်းတွေကို American ကုမ္ပဏီတွေမသုံးရလို့ American သမ္မတ Donald Trump အမိန့်ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာအခုလို Google ကဆောင်ရွက်တာဖြစ်ပါတယ်။ဒါကြောင့် license မလိုတဲ့ open source software တွေကဒီလွဲလို့ Google ရဲ့နည်းပညာတွေကို Huawei ကအသုံးပြုနိုင်တော့မှာမဟုတ်ပါဘူး။ smartphone တွေမှာ Android operating system ကိုအဓိကအသုံးပြုတဲ့ Huawei အတွက်အတော်လေးအထိနာကျဖြစ်ပါတယ်။ open source ဖြစ်တဲ့အတွက် Android operating system ကို Huawei ကဆက်သုံးနိုင်မှာဖြစ်ပေမဲ့သူနဲ့ပတ်သက်တဲ့နည်းပညာဆိုင်ရာအထောက်အကူတွေအပြင် Android နဲ့ Google ဝန်ဆောင်မှုတွေကို Huawei နဲ့ပူးတွဲလုပ်ပေးတော့မှာမဟုတ်ပါဘူး။Google app တွေကိုလက်ရှိအသုံးပြုနေတဲ့ Huawei smartphone တွေအနေနဲ့တော့အဲ့ဒီ app တွေကို update လုပ်နိုင်လိုအပ်တဲ့လုံခြုံရေးဆိုင်ရာပြင်ဆင်မှုတွေကိုဆက်လုပ်နိုင်မှာပါ။ဒါပေမဲ့ဒီနှစ်နှောင်းပိုင်းကျရင် Google က Android software အသစ်ကိုထုတ်ရင်တော့ Huawei phone တွေမှာတုံးလို့ရတော့မှာမဟုတ်ပါဘူး။အစိုးရထုတ်ပြန်ချက်အတိုင်းလိုက်နာတာဖြစ်တယ်လို့ Google ကုမ္ပဏီကပြောပြီးနောက်ဆက်တွဲဘလို့ရိုက်ခတ်မှုတွေဖြစ်လာနိုင်တယ်လဲဆိုတာကိုသုံးသပ်နေတယ်လို့ပြောပါတယ်။လက်ရှိ Huawei smartphone နဲ့ tablet computer သုံးနေသူအားလုံးအတွေ့ရောကဘာတဝမ်းဈေးကွက်တွေထဲရောက်နေတဲ့ Huawei ပစ္စည်းတွေမှာပါလုံခြုံရေးဆိုင်ရာ update အပါအဝင်လိုအပ်တဲ့ဝန်ဆောင်မှုတွေကိုဆက်ပေးသွားမှာဖြစ်တယ်လို့ Huawei ကတော့ပြောကြားထားပါတယ်။ Huawei ထုတ်နည်းပညာနဲ့ဆက်သွယ်ရေးပစ္စည်းတွေကတဆင့်အစိုးရတရုတ်အစိုးရကထောက်လှမ်းနိုင်တယ်လို့ American အစိုးရကပြောနေတာပါ။ Huawei ကုမ္ပဏီကတော့ဒီဆွဆွဲချက်တွေကိုညှင်းဆန်ပြီးသူ့ပစ္စည်းတွေကိုသုံးမယ်ဆိုရင်ထောက်လှမ်းမခံရစီဘူးဆိုတဲ့အာမခံချက်လက်မှတ်ထိုးမယ်လို့ Huawei ဥက္ကဋ္ဌလျံဟွားကပြောကြားထားပါတယ်
။အိန္ဒိယနိုင်ငံမှာတနင်္ဂနွေနေ့ကထွေထွေရွေးကောက်ပွဲချင်းပပြီးသွားခဲ့ပြီးတဲ့နောက်ထွက်ပေါ်လာခဲ့တဲ့လူထုစစ်တမ်းရတော့အိန္ဒိယဝန်ကြီးချုပ် Narendra Modi ဟာဝန်ကြီးချုပ်ဖြစ်တဲ့ဒုတိယအကြိမ်အရွေးခံရမှာဖြစ်တယ်လို့ဖော်ပြနေပါတယ်။ရွေးကောက်ပွဲနောက်ဆုံးအဆင့်ကိုသတင်းပတ်5ပတ်ကျော်ကြာကျင်းပခဲ့တာဖြစ်ပြီးတော့ပြည်내၈ခုကလွှတ်တော်အမတ်နေရာ59နေရာအတွက်အိန္ဒိယနိုင်ငံသားအတန်းပေါင်းများစွာမဲပေးခဲ့ကြပါတယ်။ဒီထဲမှာလူစိတ်ဝင်စားမှုအများဆုံးကတော့ဝန်ကြီးချုပ်မိုဒီဝင်ရောက်ရှင်ရွေးခဲ့တဲ့မဲဆန္ဒနယ်ဖြစ်တဲ့ Uttar Pradesh ပြည်내မြောက်ပိုင်းကဗာရာဏစီမှာဖြစ်ပါတယ်။ဒီပြည်내ဟာအရေးပါတဲ့ပြည်내တစ်ခုဖြစ်ပြီးတော့2014အထွေထွေရွေးကောက်ပွဲအတွင်းဝန်ကြီးချုပ်မိုဒီရဲ့ဟိန္ဒူမျိုးသားရေးဝါဒီဘာရာတီယာဂျနတာပါတီ BJP ပါတီမဲအပြတ်သက်နဲ့အနိုင်ရခဲ့တဲ့နေရာဖြစ်ပါတယ်။ဝန်ကြီးချုပ်မိုဒီဟာပြင်းထန်တဲ့အမျိုးသားရေးဝါဒနဲ့သူ့ရဲ့ဝန်ကြီးချုပ်ပုံရိပ်ကိုအသုံးပြုပြီးတော့သူဟာအိန္ဒိယနိုင်ငံကိုဥဆောင်ဖို့နဲ့ပြိုင်ပွဲပါကစ္စတန်နိုင်ငံကိုရှင်ဖို့အတွက်အသင့်တော်ဆုံးခေါင်းဆောင်တစ်ဦးဖြစ်တယ်ဆိုပြီးတော့မဲဆွယ်စည်းရုံးခဲ့တာပါ။အိန္ဒိယရုပ်သံလိုင်းတွေကနေထုတ်လွှင့်ပြသခဲ့တဲ့လူထုစစ်တမ်း5ခုမှာတော့ဝန်ကြီးချုပ်မိုဒီရဲ့ BJP ပါတီဟာအမတ်နေရာ305နေရာထဲက 288 နေရာကိုနိုင်ရမယ်လို့ခန့်မှန်းပြောဆိုနေကြပါတယ်။ဒါဟာအိန္ဒိယပါလီမန်မှာစုစုပေါင်းအမှတ်နေရာ945နေရာရဲ့ထက်ဝက်ကျော်ကျော်လောက်ကိုအနိုင်ရမှာဖြစ်ပါတယ်။ရာဟုလ်ဂန္ဓီဦးဆောင်တဲ့အဓိကအတိုက်ခံကွန်ဂရက်ပါတီကတော့ဒေသတွင်းတခြားမဟာမိတ်ပါတီနဲ့ပေါင်းပြီးတော့အမှတ်နေရာ128နေရာတွေက124နေရာလောက်အနိုင်ရမယ်ဆိုပြီးတော့ခန့်မှန်းနေကြပါတယ်ခင်ဗျာ။
အဂရိလိုက်စားမှုတွေနဲ့တရားစွဲခံထားရတဲ့တောင်အာဖရိကသမ္မတဟောင်းဂျေကော့ဇူမာကသူ့အပေါ်ဆက်ပြီးစွဲချက်မတင်မှုဒီကနေ့တရားရုံးမှာရှောက်ထားခဲ့ပါတယ်။သူ့အမှုအပေါ်နိုင်ငံရေးအရလွှမ်းမိုးဆွဲဖက်မှုတွေမမျှမတဆောင်ရွက်မှုတွေရှိနေတယ်လို့မစ္စတာဇူမာရဲ့ရှေ့နေကပီတာစ်မာရစ်ဘတ်မျိုးကတရားရုံးကိုပြောကြားခဲ့ပါတယ်။သမ္မတဟောင်းဇူမာဟာ1990ပြည့်နှစ်ပိုင်းကလှုပ်ခဲ့တဲ့လက်နက်ရောင်းဝယ်မှုသဘောကျညီချက်တစ်ခုနဲ့ပတ်သက်ပြီးလိမ်လည်မှုအဂရိလိုက်စားမှုတရားမဝင်လုပ်ငန်းလုပ်မှုငွေကြေးခွာချမှုစတဲ့စုစုပေါင်းအမှု16မှုနဲ့တရားစွဲခံနေရတာပါဒီကနေ့တရားခွင်ကိုလာရောက်တဲ့ဒီအသက်89နှစ်ရှိနေပြီဖြစ်တဲ့သမ္မတဟောင်းကတော့သူ့ဘော်အဂရိလိုက်စားမှုစွဲချက်တွေကိုအကြိမ်ကြိမ်ညှဉ်းဆန်းနေတာပါသူသမ္မတမဖြစ်ခင်၄တင်လွန်ခဲ့တဲ့10နှစ်ကရုတ်သိမ်းခဲ့တဲ့အမှုတွေနဲ့ပြန်လည်တရားစွဲတာဟာနိုင်ငံရေးကြောင့်ဖြစ်တယ်လို့မစ္စတာဇူမာကပြောကြားပါတယ်ဥရောပကော်မတီနဲ့လက်နက်ရောင်းဝယ်မှုသဘောတူခဲ့ခြင်းကဂျေကော့ဇူမာကဒုသမ္မတတာဝန်ယူနေခြင်းဖြစ်ပါတယ်။ပြင်သစ်လက်နက်ရောင်းဝယ်ရေးတာလစ် SA လုပ်ငန်းကိုယ်စားလှယ်တယောက်လဲမစ္စတာဇူမာနဲ့အလားတူဆွဆွဲချက်တွေကိုခံနေရပါတယ်။သူတို့နှစ်ယောက်လုံးကအမှားတစုံတရားမလုပ်ဘူးလို့ညှဉ်းဆန်နေပြီးသူတို့ပေါ်ဆွဆွဲထားတဲ့အမှုတွေကိုအမြဲတမ်းအဖြစ်ရုပ်သိမ်းဖို့ကြိုးစားနေကြပါတယ်
။ American Town Mine Atlanta မြို့က Morehouse College ကဘွဲ့ရကျောင်းသား400နီးပါးကတော့မျောလင်းပဲရေရောလာတဲ့လက်ဆောင်တစ်ခုကိုတနင်္ဂနွေနေ့ကဝန်ထမ်းသမင်အခမ်းအနားမှာရရှိခဲ့ကြပါတယ်။ဒီပညာကဏ္ဍမှာယင်းနီးမြုပ်နှံသူအလို့ရှင် Billionaire Robert Smith ကဘွဲ့ယူကျောင်းသားအလုံးရဲ့ကျောင်းစစ်ချင်းငွေအလုံးကိုသူပေးချေမယ်ဆိုပြီးတော့ပြောခဲ့တာဖြစ်ပါတယ်ခင်ဗျာ Direct from Washington
The Voice of America VOA မဆူမြင့်မွန်နဲ့ကိုရနိုင်တို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးသတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တွင်းကပြစ်ခတ်မှုအကြောင်းကိုတင်ဆက်ပေးကြပါတယ်တမရနယ်ရခိုင်အေးတပ်ဖွဲ့တို့စီးပရိပခတင်းမှနေစေရခိုင်ပြည်နယ်ကြောက်တော်မြို့နယ်တွင်းမှာမင်းတုံကပြစ်ခတ်မှုဖြစ်ခဲ့တာကြောင့်ကျောင်းနှစ်အရွယ်ကလေးတယောက်သေဆုံးပြီးတော့ဆင်းနေအောင်ကလေးတွေနဲ့ရွာသား၄ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်တမရဘက်ကတော့မြောက်တောင်နဲ့မာလာရွာဘက်မှာအေးအဖွဲ့ကစတင်ပြစ်ခတ်လို့တိုက်ပွဲဖြစ်ပွားတာလို့ပြောဆိုခဲ့တယ်လို့ဒေသခံတွေနဲ့အေးဘက်ကတော့တိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့ပြစ်ခတ်တာလို့ပြောဆိုခဲ့ပါတယ်ချင်းနေပြည်စုံကတော့ View မြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင်
မနေ့ကကြောက်တော်မြို့နယ်ကလတံမြစ်ရှိဖက်မြောက်ဆောင်ကျေးရွာနဲ့မာလာကျေးရွာကြားပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့လို့မြောက်ဆောင်ကျေးရွာကအသက်10နှစ်အရွယ်သုံးတန်းကျောင်းသူမတ်သိန်းချီကြည်စံထိမှတည်ဆုံသွားခဲ့ပါတယ်။မြောက်ဆောင်ကျေးရွာဖရဲမှာတရင်သုံးနေတဲ့တန်ခါတော်တော်ဘာနေမကောင်းလို့ဆေးရတာပို့ရင်းအပြန်မှာမြန်မာစစ်တပ်ကနေပြစ်ခတ်လို့ကြည်စံထိမှတည်ဆုံရတယ်လို့ကိုတိုင်တွေ့ကြုံခဲ့ရတဲ့တည်ဆုံသူမတ်သိန်းချီရဲ့အကူဖြစ်သူကပြောပါတယ်။
မင်းကတော့ကြားတော့တော်တော်တော့အဲငါနဲ့ဆိုတော့တော်တော်ရောအဲ့ငါပြန်လာသူကညံသူကအလီမှုတ်ကဲသူကညံသူကညံသူကဆင်းပြစ်တာအဲ့ဒီမှာငါလည်းကတိကျတော့မင်းကတော့၆နိုင်လောက်ဆိုတော့ငါတိကျလို့ဆိုတော့ဘုမစကားတွေကပြရတယ်တပည့်ရတယ်မဟုတ်ဘူး
ပြကမှုတွေဖြစ်ပွားပြီးမြောက်တောင်ကျေးရွာကရွာသားတွေဟာဒါစီကျေးရွာဘက်ကိုအများပြားသိမ်းရှောင်ရောက်ရှိနေတယ်လို့ဒေသခံတွေကပြောပါတယ်အလားတူမာလာကျေးရွာမှာလည်းပြစ်ခတ်မှုဖြစ်ပွားခဲ့လို့ဇနီးအောက်ကလေး၃ဦးနဲ့လူကြီး၃ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အခင်းဖြစ်ပွားရာကိုကိုယ်တိုင်ရောက်ရှိနေတဲ့ကြောက်တော်လူမှုကွန်ရက်ပေးရေးဖွဲ့ဝင်ကိုစောဝင်းကပြောပါတယ
်မာလာရွာမှာတင်ရတာ၄ဦးကြောက်တော်စေယုံ၃ဦးရဲ့စစ်တဲ့စေယုံမှာ၃ဦးရဲ့နောက်နူကတော့စေယုံတက်ပြာမလို့ပြရတယ်လေဦးမှာ85နိုင်ရှိတဲ့အဖိုးတူရဲ့ကျဲတဲ့သူကကလို့သက်စေနာမအောင်ကျဲအပြင်းဆုံးအောင်သက်ပုံမရှိတဲ့ကလေးပေါ့
တမတော်ဘက်ကတော့ရခိုင်လက်နက်ကန်အဖွဲ့ကနေမာလာယွာနီးတမတော်ကိုတိုက်ခတ်ခဲ့လို့တိုက်ပွဲဖြစ်ပွားတာဖြစ်ပြီးအရသာထိခိုက်မှုအခြေအနေကိုမသိရှိသေးဘူးလို့အနောက်ပိုင်းတိုင်းစစ်သနာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစောဦးကပြောပါတယ်
လေအစ်ကတော့အဲဘာလာနဲ့ဟိုလာမြောက်တောင်ကြားထဲမှာပဲဖြစ်တာပေါ့ကျွန်တော်တို့ဒီကနေပြီးတော့မှရန်တန်းတစ်ခုပေါ့အောက်ကိုပြန်ဆင်းလာတာရှိတယ်။ဘလောကနေတော့ဒီဘက်ကိုပြန်ဆင်းလာပေါ့။ဘာသာရွာအဝင်သားမှာအေကောင်းရလူတွေကရွာထဲကနေပြီးတော့မှဖြစ်တယ်။ကျွန်တော်တို့လုံငန်းတက်ဖွဲ့ဝင်တွေနဲ့အပြန်အလှန်ပြစ်ခတ်တာဒါတော့ရှိတယ်။မနေ့က6နာရီခွဲဝန်းကျင်လောက်ပါဖြစ်တာပေါ့။ဒီတိုင်းဦးကျင်နေကတော့ကျွန်တော်တို့ကတော့ဘာမှမပြောဘူးညာကားမှန်လေးနည်းနည်းလေးပဲပျက်စီးသွားတာလေးပဲရှိတယ်။ရွာနာမှာဟုတ်လားတိုက်ပွဲဖြစ်တာဖြစ်တဲ့အတွက်ကြောင့်မို့လို့ဒီကိန်းဦးဖြစ်နိုင်တယ်ဖြစ်နိုင်တယ်ဒါပေမဲ့ကျွန်တော်မကြားမိဘူ
းရခိုင်တပ်တော်အေးအေးပြန်ကြားရေးရာရှိခိုင်ဒုက္ခကတော့မနေ့ကကြောက်တော်ဘက်မှာမြမသမ္မတော်နဲ့တိုက်ပွဲဖြစ်ွားတာမရှိဘူးလို့ပြောပါတယ
်ရောက်တော်နဲ့ဒီမာလာရွာကြားမှာငါတိုက်ပွဲဖြစ်တာမဟုတ်ဘူးအဲ့ဒီမှာမနေ့ကတိုက်ပွဲဖြစ်တာမရှိဘူးကြာ
မနေ့ကတော့ဗုဒ္ဓတော်မြို့နယ်ပြင်ချောင်းဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ခိုင်ဒုက္ခကဆက်ပြောပါတယ်
မနေ့ကတိုက်ပွဲဖြစ်တာကကျွန်တော်တို့ဒီ16ရက်နေ့မှာသူရှိရင်ဒီတော်မျိုးလို့ရင်ချောင်းရွာအနီးအဲ့ဒီမှာတိုက်ပွဲဖြစ်တာရှိတယ်ဒီဓမ္မစစ်တရဲ့ဒီအင်အား150လောက်ရှိတဲ့စစ်ကြောင်းကိုကျွန်တော်တို့ကခိုင်တက်တော့ကမန်ဒိုတွေကနေပြီးတော့ဝင်ရောက်တိုက်ခိုက်ခဲ့တာရှိတယ်အော်အဲ့ဒီမှာရန်သူဖက်ကနေပြီးတော့5ဦးကြာဆုံးပြီးတော့ရှင်းဦးတန်ရရတယ်ကြာ
တမရဘက်ကမနေ့ကပြင်ချောင်းလေးတိုက်ပွဲဖြစ်ပွားမှုကိုအတိမပြုနိုင်ဘူးလို့ပြောဆိုခဲ့သလိုတမရဘက်ကထိခိုက်ကြဆုံးမှုအခြေအနေကိုလည်းတိကျအတိပြုချက်မရသေးပါဘူး။ရခိုင်ပြည်နယ်မှာတမရနဲ့အေအေဖွဲ့တို့ကြားစစ်ရေးတင်းမာမှုတွင်အရသားတွေထိခိုက်မှုတွေပုံမှုများပြားလာနေပါတယ်။တမရနဲ့ရခိုင်တပ်တော်အေအေတပ်ဖွဲ့ကြားတိုက်ပွဲကြောင့်အရသား30ကျော်သေဆုံးခဲ့ပြီးထိခိုက်ဒဏ်ရာရရှိသူ90စစ်ပေးဆောင်ဒုက္ခသည်4000ကျော်ရှိတယ်လို့လည်းရခိုင်ရေးကူညီဆောင်ရွက်နေတဲ့လူမှုဖွဲ့စည်းတွေကနေစာရင်းပြုစုထားပါတယ်။ဒီခိုင်ပြင်းနယ်မှာဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကိုရက်စဲဖို့စစ်တွေမြို့ပါဝင်ပုံနှကျွန်းပေါက်တော်မောင်တော်စတဲ့မြို့နယ်၄ခုမှာတန်ဃာတော်တွေနဲ့ရခိုင်မျိုးသားတွေကနေမနေ့ကလူထုဆန္ဒဖော်ထုတ်ပွဲကျင်းပခဲ့ပါတယ်ခင်ဗျာ
နိုင်ငံတည်ဆက်ပေးထားတာဖြစ်ပါတယ်ခုတစ်ခါမှာတော့မလေးရှားမှာမြန်မာနိုင်ငံသားတွေကိုလူကုန်ကူးဖို့တင်လာတဲ့ကားတစ်စီးတိမ်မောက်ခဲ့တဲ့တင်ကြောင်းတင်ဆက်ပေးကြပါတယ်မလေးရှားနိုင်ငံပြည်ရက်ပြည်နယ်ခေရီယန်ခရိုင်စမန်ကောမျိုးအနီမှာဒီမေလ19ရက်နေ့စနေနေ့တုန်းကမြန်မာနိုင်ငံသား15ရက်ကိုလူကုန်ကူးဖို့တင်ဆောင်လာတဲ့ကားတစ်စီးတိမ်းမောက်ခဲ့တဲ့အတွက်လူ3ယောက်သေဆုံးပြီးတော့12ယောက်ဒဏ်ရာရခဲ့ပါလေ။ပြည်စုံကတော့ထိုင်းချေဆိုင် View မြန်မာပိုင်းသတင်းတောက်မင်းမာကတင်ပြပို့ထားရရှင်
။မလေးရှားနိုင်ငံပီရက်ပီနယ်စမန်ကောမျိုးအနီအဝေးပြေးအမြန်လမ်းမပေါ်မှာတရားမဝင်မြန်မာနိုင်ငံသား15ဦးတင်ဆောင်လာတဲ့ကားတစ်စီးတိမ်းမောက်ခဲ့တာပါ။ကားမောင်းသမားကအရှိန်မထိန်နိုင်ဖြစ်ပြီးလမ်းဘေးကတရားဥပ္ပံကိုဝင်တိုက်ခဲ့တာကြောင့်မြန်မာနိုင်ငံသား3ဦးကတော့အခင်းဖြစ်ပွားတဲ့နေရာမှာတင်သေဆုံးခဲ့ပြီး9ဦးကတော့ဒဏ်ရာပြင်းထန်ခဲ့ပါတယ်။အခုဖြစ်ရက်ကိုကီရိမ်းမြို့နယ်ရဲမှူးအိုမာကိုရိုင်းလာရောက်စစ်ဆေးခဲ့ပြီးအခုလိုပြောသွားပါတယ
်။
တိမ်မောက်ခဲ့တဲ့နီဆန်အမျိုးသားကားပိုင်ရှင်ကိုတော့စစ်ဆေးမှုတွေလုပ်နေပါတယ်။ကားပေါ်မှာပါလာကြတဲ့မြန်မာနိုင်ငံသားတွေဟာအထောက်ထားဆိုင်ရွက်စရန်ဒီတစုံတရာကင်ဆောင်ထားကြတာမရှိတာကြောင့်လူမောင်းခိုးခိုင်းနေတဲ့ပတ်သက်နေမှုတွေကိုလည်းစစ်ဆေးရမယ်ဆိုပြီးပြောဆိုခဲ့တာပါဒီနောက်မှာတော့ဒဏ်ရာမရတဲ့သူတချို့ကတော့ထွက်ပြေးသွားကြပြီးတချို့ကလည်းဖမ်းမိထားပါတယ်ဒဏ်ရာမပြင်းထန်တဲ့မြန်မာနိုင်ငံသား၄ဦးကိုတော့ဖမ်းဆီးစစ်ဆေးနေပါတယ်သူတို့ဟာမလေးဘာသာစကားကောအင်္ဂလိပ်လိုပါမတက်ကြဘူးလို့လည်းမလေးအနာပိုင်တွေကပြောဆိုခဲ့ပါတယ်တရားရသူတွေကုသနေတဲ့တိုင်ဖင်းစေးရုံကိုတော့မြန်မာတန်ယုံကသက်ဆိုင်ရာအရာရှိတွေတွားရောက်ခဲ့ပြီးမလေးရဲတပ်ဖွဲ့ကတော့လိုအပ်တာတွေကိုဆက်လက်စစ်ဆေးနေတယ်ဆိုပြီးမလေးရှားနိုင်ငံကသတင်းတွေမှာဖော်ပြနေပါတယ်။အခုဆိုရင်ထိုင်းနိုင်ငံတောင်ပိုင်းကနေတဆင့်မလေးရှားနိုင်ငံကိုခိုးဝင်ဖို့အတွက်ကြိုးစားကြတဲ့မြန်မာတွေကိုလည်း2019ခုနှစ်ထဲမှာဖမ်းမိတာလူ900ထဲမနည်းရှိနေပြီဆိုပြီးထိုင်းနိုင်ငံကလူမှုအဖွဲ့အစည်းတွေကလည်းပြောဆိုခဲ့ပါတယ်ရှင်။
မိမတင်ဆက်ပေးထားတာဖြစ်ပါတယ်။ဒေါက်တာရှင်များရှင်ခုတစ်ခါမှာတော့အင်္ဂါနေ့ညတိုင်းလေလိုင်းစီစဉ်မှဖာရီဆွေးနွေးဖို့ရှိလေဆိုတာကိုကြည့်အောင်ပ
ါ။ဒေါက်တာရှင်များခင်ဗျာအမျိုးသားရေးဆိုတဲ့ခေါင်းစဉ်အောက်မှာတနင်္ဂနွေနေ့လူချင်းချင်းလူမျိုးကြီးဘာသာရေးအရာသွေးခွဲလှုံ့ဆော်တာတွေအမုန်းစကားပြောဆိုရေးသားတာတွေကိုလူမှုကွန်ရက်တွေမှာရောပြင်ပမှာပါတွေ့လာရပါတယ်။လူဖွဲ့စည်းတွင်လူမှုသဟဇာတာဖြစ်မှုကိုထိခိုက်စေတဲ့ဒီလူရမျိုးတွေကိုဘယ်လိုဟန်တားနိုင်မလဲဒီလူလူရမျိုးတွေကိုလွတ်လပ်စွာပြောဆိုရေးသားမှုအောက်မှာကင်းလွတ်ခွင့်ပေးသင့်ပါလားလာမယ့်အင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမြင်းများလူရဲ့သရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးပါမယ်ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မေးခွန်းကိုစာနဲ့ဖြစ်စီ email နဲ့ဖြစ်စီ Facebook ကဖြစ်စီကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြန်မြန်ကြမယ့်သတင်းရှင်တွေကိုကြည့်ဆူပါရခင
်ဗျာ။ဒေါက်တာရှင်နေနေနဲ့အင်္ဂါနေ့ည9:00စီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမြန်မြန်လာကြဖို့ထပ်မံဖိတ်ခေါ်လိုက်ပါတယ်။ဒိုင်းလီလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနေ့စနေညထဲမှာတင်ဆက်ပေးနေကြဖြစ်ပါတယ်။ VOA ကနေတင်းလာနေညနေပိုင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ထုတ်လွှင့်ပေးနေပါရရှင်။ခုတစ်ခါမှာတော့အမေရိကန်ကာကွယ်ရေးဝန်ကြီးတင်ခန့်လိုက်တဲ့သတင်းကိုတင်ဆက်ပေးကြပါတယ်။အမေရိကန်ယာယီကာကွယ်ရေးဝန်ကြီးပက်ရှန်နဟန်ကိုကာကွယ်ရေးဝန်ကြီးတင်ဖြစ်ခန့်အပ်ဖို့သမ္မတဒေါ်နယ်ထရမ့်ကရွေးချယ်လိုက်ပါတယ်။စီးဆိုင်ရာအခြေအနေအမြောက်အများကိုရင်ဆိုင်ဖို့အတွက်လာမယ့်သတင်းပ တ်တွေတွေ့မှာဖက်ဒရယ်စစ်ဌာနချုပ်ကိုသူကဦးဆောင်ရတော့မှာဖြစ်ပါတယ်ဒါပေမဲ့ပထမဆုံးရင်ဆိုင်ရာမှာကတော့သူ့ကိုအတီးပြုခန့်ထားရေးလွှတ်တော်ကြနာပွဲကိုခက်ခက်ခဲခဲကြော်ဖျက်ရမယ့်အခြေအနေရှိနေပါလေ။ဘန်ဒကောစစ်ဌာနချုပ်ဆိုင်ရာဗီဒီယိုသတင်းတောက် Color Bet ပြပွဲသတင်းလွှာကိုတော့ကိုကျော်သိန်းကပြပြပေးပါလိမ့်မယ်ရှင်
။လေးလကြော်ကြာစောင့်ခဲ့ရပြီးတဲ့နောက်ဒုတိယကာကွယ်ရေးဝန်ကြီးဟောင်းကိုကာကွယ်ရေးဝန်ကြီးတည်အဖြစ်ခန့်ဖို့ရထားလိုက်ပြီးဖြစ်ပါတယ်။ဒီလိုစောင့်ခဲ့ရတာကအငိမ့်စားမရင်းတပ်ဖွဲ့ဗိုလ်ချုပ်ကြီးဂျင်မက်ဒစ်ကာကွယ်ရေးဝန်ကြီးအဖြစ်ကနေဇန်နဝါရီလ1ရက်နေ့မှာရုတ်တရက်နှုတ်ထွက်သွားခြင်းကနေဆိုရင်ပက်ရှာနာဟန်အတွက်အချိန်ရောက်သွားစီတယ်လို့ Foundation for Defense of Democracies အဖွဲ့က Bradley Bauman လို့လေ့လာသူတွေကမြင်ပါတယ
် That's hard to find a biography as impressive as Secretary Mattis. I mean that's going to be a tough act to follow really for anyone.
ဝင်းဂျီမက်ဒစ်လို့ထင်ကြီးကြကောင်းတဲ့ကိုရီးယားသူရှိသူမျိုးကရှာဖို့ခက်ပါတယ်သူ့ခြေရာကိုနင်းဖို့ကတကယ်တမ်းဘယ်သူအတွက်မဆိုခက်မှာပါဒါပေမဲ့တစ်ချိန်တည်းမှာပဲဒုတိယဝင်းဂျီအဖြစ်နှစ်နှစ်တက်တန်းအတွင်းတင်ယူထားတာတွေကိုရှော့မတွက်တင်ဘူးလို့ကျွန်တော်ထင်ပါတယ်
ရှနာဟန်ဟာလွန်ခဲ့တဲ့နှစ်နှစ်မှာဒုဝန်ကြီးမဖြစ်ခင်အရင်တုန်းကအစိုးရရာထူးတော်ဝန်ထမ်းဆောင်ခဲ့ဘူးသူမဟုတ်ပါဘူး။သူနှစ်ပေါင်းများစွာလုပ်ခဲ့တဲ့ဘိုးအင်းလေယာဉ်ကုမ္ပဏီကိုမျက်မျက်တတမဟုတ်ပဲအခွင့်အရေးပေးခဲ့သလားဆိုတဲ့အပေါ်လုပ်ငန်းစစ်ချုပ်ကကိုချင်းတိတ်ခါဆိုင်ရာစစ်ဆေးမှုတစ်ခုလုပ်ခဲ့တာမကြသေးခင်ကပဲရှင်းလင်းသွားပြီဖြစ်ပါတယ်။သူကိုခံထားရေး Republican အမတ်တွေကထောက်ခံကြမှာတေချာသလောက်ဖြစ်ပေမဲ့ Democrat တွေကတော့အပြင်းထန်မေးခွန်းထုတ်မယ်ဆိုတာအရေးအယောင်ပြထားကြပါတယ်။အဓိကကတော့ကမ္ဘာကြီးရာမှာအတွေ့အကြုံနဲ့တာအထူးသဖြင့်ပန်ဒဂွန်ရံမုံငွေကိုနေဆက်တိုင်းဆောက်ဖို့တမရကသုံးတဲ့အပေါ်သူကလိုက်နာခဲ့ပြီးတဲ့နောက်သူဟာတမရထရမ့်ကိုထိတ်တိုက်လုရဲရဲလားဆိုတာတွေကိုမေးခွန်းထုတ်ကြမှာပါဒါနဲ့ပတ်သက်လို့ဘရလီဘောင်းမန်ရဲ့အမြင်က
There was some concern about whether Shanahan would be able to behind closed doors as appropriate
ဆုံးဖြတ်ချက်တခုဟာမှားလားမှန်လားဆိုတဲ့အပေါ်သူရဲ့အမြင်ကိုတဦးချင်းအခြေအနေမှာ Shanahan ကတမရကိုတင့်လျော်တဲ့အတိုင်းပြောနိုင်ပါမလားဆိုတာစိုးရင်ချက်တချို့ရှိပါတယ်ဒါနဲ့ပတ်သက်လို့မေကွန်းထုတ်လာမှာကိုမျှော်လင့်ထားပါမယ်
။ဒါကတခုတည်းသောပြဿနာမဟုတ်သေးပါဘူး။ဒီကရက်နှစ်မှာကွန်ဂရက်ကချပီးတဲ့စီရေးအသုံးစရိတ်ဟာအားကောင်းပြီးအချိန်မီရခဲ့ပါတယ်။ဒါပေမဲ့အခုကွန်ဂရက်ကနိုင်ငံရေးအရကွဲနေတာကြောင့်အရင်နှစ်လိုဖြစ်လာဖို့မလွယ်ပါဘူး။ဒီအချိန်မှာရှနဟန်လို့ရမှာကို Brookings Institution က Michael O'Hanian ကအခုလိုမြင်ပါတယ်
။ Shanahan's got to find a way to reconcile his big ambitions that we see in the 2020 budget.
အထောက်အပံ့ပြည့်နှစ်အတွက်အသုံးစရိတ်မှာကျွန်တော်တွေ့ထားတဲ့သူ့ရဲ့ကြီးမားတဲ့ရည်မှန်းချက်တွေနဲ့ရည်ရှိမှုသားကာကွယ်ရေးမဟာဗျူဟာကြားမှာပိုးပြီးတော့နည်းသွားနိုင်ခြင်းရှိတဲ့ကာကွယ်ရေးအသုံးစရိတ်အရာညှိယူဖို့ရှနဟန်အနေနဲ့နီးလန်းရှာပါလိမ့်မယ်
။အီရန်နဲ့တင်းမာမှုကဆက်ပြီးကြီးမားလာနေတာနဲ့အမျှရှနဟန်ဟာအဓိကလူဖြစ်လာလိမ့်မယ်လို့လည်း Michael O'Hanian ကသုံးသပ်ပါတယ်
။ The Trump administration is forcing the Iran issue really to a head.
အီရန်ရေးကိုတခုခုမလုံမဖြစ်လှုပ်လာရအောင်ထရမ့်အစိုးရကတွန်းနေပါတယ်။ဒါကတိတ်ကိုစိုးသွားနိုင်ပါတယ်။အီရန်ရဲ့ချင်းကြောက်မှုကိုဘယ်လိုကင်တွယ်မယ်ဆိုတာရှနဟန်အနေနဲ့တည်ငြိမ်ပြီးတော့ခိုင်မာတဲ့စဉ်းစားချက်မျိုးလှုပ်လာဖို့ကျွန်တော်မျှော်လင့်ပါတယ်
။အီရန်ဘက်ကလှုပ်လာနိုင်တဲ့ချင်းကြောက်မှုတွေကိုတံပြန်ဖို့ဒေသတွင်းကိုစစ်အင်အားပို့လို့ရေးပန်တဂွန်ကတွန်းထားပါတယ်။ခင်းနေနေနေရှိကြဖို့ကမ္ဘာကောင်းဆောင်တွေကတောင်းဆိုထားပြီးနှစ်ဖက်စလုံးကလည်းစစ်မဖြစ်ချင်ဘူးလို့ပြောကြပါတယ်ခင်ဗျာ။
ကိုကျော်သိန်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ခုတစ်ခါမှာတော့နည်းပညာသတင်းတစ်ပုဒ်ဖြစ်တဲ့အလိုလျောက်မောင်းနိုင်တဲ့ကားအကြောင်းကိုတင်ဆက်ပေးကြပါမယ်။စမ်းသက်စဲအလိုလျောက်မောင်းနိုင်တဲ့ကားတွေနဲ့ပတ်သက်လာရင်လူတွေစိုးရိမ်တဲ့အချက်တစ်ချက်ရှိပါတယ်။ဒါကတော့အခုခေတ်စက်ကရီယာကွန်ပျူတာတွေဟာကမ္ဘာကြီးရဲ့ရှုပ်ထွေးပွေလီမှုတွေကိုနေရာတကာမှာအမိလိုက်နိုင်မယ်လို့မိလိုက်နိုင်မယ်ဆိုတာမလွယ်ဘူးဆိုတာပါပဲ။မနစ်ကအရီဇိုနာပြည်နယ်မှာဒီအလိုလျောက်မောင်းနိုင်တဲ့ကားတစ်စင်းကလမ်းသွားလမ်းလာတယောက်ကိုတိုက်မိလို့အသက်သေဆုံးခဲ့တာဥမာတစ်ခုဖြစ်ပါတယ်။ဒါပေမဲ့လည်းနောက်ဆုံးမှနည်းပညာတွေကလူတွေအနေနဲ့ကင်းမဲ့မောင်းသူမဲ့ကားတွေဖြစ်အောင်ဘလို့စူးစမ်းနေလေဆိုတာနဲ့ပတ်သက်ပြီးတော့ view တင်တဲ့နောက် Kevin Eno ပြပေါ်တဲ့တင်လှော်ကိုကိုရဲမင်းထောက်ကပြပြပေးပါလိမ့်မယ်ရှင်
။အလိုလျောက်မောင်းနိုင်တဲ့ကားတွေရဲ့အနာဂတ်အလားအလာဟာတိတ်ကိုကောင်းပါတယ်။အဲ့ဒီကားတွေများလာရင်ယဉ်ကျော်ပိတ်ဆို့မှုနည်းနည်းလေတုညညာမှုကင်းကင်းနဲ့ကားမတော်တဆမှုလူအသေးပြောက်ခက်နေနေပဲရှိတော့မှာပါဒါပေမဲ့တစ်ဖက်မှာလည်းဒီမောင်းသူမဲ့မော်တော်ယာဉ်တွေလမ်းပေါ်ရောက်လာဖို့လှုပ်ရှားတွေလည်းအများကြီးကြံနေပါသေးတယ်ဒါကြောင့်မောင်းသူမဲ့ကားတွေအနည်းကင်းကင်းနဲ့မောင်းနေနိုင်အောင်စမ်းသပ်နေတဲ့ဆွီဒင်နိုင်ငံကသုတေသီတွေနဲ့အင်ဂျင်နီယာတွေတဲကတယောက်ဖြစ်တဲ့ Peter Genevic ကအခုလို့ပြောပါတယ
် We're all about the self-driving vehicles so we have 4 test environments one city
ကျွန်တော်တို့အဓိကကိစ္စ၃ခုကိုဆောင်ရွက်နိုင်ခဲ့ပါတယ်ယင်ကျော်ပိတ်ဆိုတာနဲ့ဆိုင်တဲ့ကိစ္စမောင်းသူမဲ့ကားတွေကိုလူစီးနင်းတာနဲ့ဆိုင်တဲ့ကိစ္စကားရက်တာနဲ့ဆိုင်တဲ့ကိစ္စတွေပါဒီအခြေအနေတွေဟာပုံမှန်ကားမောင်းသူတွေရဲ့အခက်အခဲတွေပဲမဟုတ်လား
ဒါပေမဲ့လမ်းတော်လမ်းလာနဲ့ဆိုင်တဲ့ပြဿနာတွေလည်းရှိနေပါသေးတယ်မောင်းသူမဲ့ကားရဲ့တုံ့ပြန်နိုင်တဲ့အနေအထားတက်ပိုပြီးလမ်းပေါ်ကလူတွေက တခါတလေသူတို့စိတ်ကူးရှိရာကိုခက်မြန်မြန်လှုပ်တက်ပါတယ်။ဒါကြောင့်လမ်းသွန်းလမ်းလာတွေလိုမျိုးအယုတ်တွေနဲ့မောင်းသူမဲ့ကားတွေရုတ်တရက်တုံ့ပြန်နိုင်မဲ့အခြေအနေတွေကိုဖန်တီးပြီးစမ်းသပ်စစ်ဆေးမှုတွေလည်းလုပ်ကြရပါတယ်။တိုးတက်မှုတွေတဖြည်းဖြည်းချင်းရနေတဲ့အကြောင်း Dennis Nabulets ကအခုလိုပြောပါတယ်။
We solved three problems. We solved the traffic jam problem, we solved the commute problem.
အလိုလျောက်မောင်းနေနိုင်တဲ့ကားတွေကိုနေရာ၄မျိုးမှာကျွန်တော်တို့စမ်းသပ်မောင်းနေကြည့်ခဲ့ပါတယ်။မျိုးရဲမှရဲကျေးလက်ကလမ်းတွေပေါ်မှာရဲကြဲကြဲဝုန်းဝုန်းနဲ့အချိန်မြင့်မောင်းနိုင်တဲ့လမ်းကျယ်ကြီးတွေမှာရဲပြီးတော့တချို့အဝေးပြေးလမ်းတွေပေါ်မှာမောင်းကြည့်ပါရဲဒီနေရာတွေကအလိုလျောက်မောင်းနိုင်တဲ့ကားတွေတွားရမယ်ပုံမှန်နေရာတွေပ
ါဒီကိစ္စတွေကိုဆောင်ရွက်နိုင်ခဲ့တာကတက္ကစီကနေထရက်ကားအထိရင်မောင်းမပါပဲမောင်းနေနိုင်တဲ့အခြေအနေကိုလမ်းဖွင့်ပေးနိုင်ခဲ့ပါတယ်တစ်ချိန်တည်းမှာပဲလိုအပ်ရင်လူသားကကားကိုထိန်းချုပ်နိုင်ဖို့လဲလိုအပ်ပါတယ်မက်ဂနက်စ်ကတ်စတယ်ကအဲ့ဒီအကြောင်းအခုလိုဆက်ပြောပြပါရစေ
We will also see I guess autonomously driven vehicles like
ငါကမှခီးဝေးတနေရာကတနေရာကိုသွားနေတဲ့မောင်းသူမဲ့တည်ယူပို့ဆောင်ရေးယာဉ်တွေကိုမြင်တွေ့ကြရမှာပါဒါတွေဟာကောင်းတဲ့အလားအလာတွေပါလာမယ့်10နှစ်က15နှစ်အတွင်းမှာ 5G network နဲ့ဆက်သွယ်လှုပ်ဆောင်မဲ့အရာတွေပိုများလာလိမ့်မယ်လို့ကျွန်တော်ထင်ပါတယ်လူနဲ့ဆိုင်တာလည်းဖြစ်နိုင်ပါတယ်ကားနဲ့ဆိုင်တာလည်းဖြစ်နိုင်ပါတယ်လမ်းသွားလမ်းလာဒါမှမဟုတ်စပိန်စီးသူတွေနဲ့ဆိုင်တဲ့အရာတွေလည်းဖြစ်နိုင်ပါတယ်
ဆိုလိုရာကအလိုလျောက်မောင်းနေတဲ့ကားတွေမထင်မှတ်တဲ့အခက်အခဲတွေကိုကြုံတွေ့ရတဲ့အခါမှာလူတွေက 5G network ကတဆင့်အဲ့ဒီမော်တော်ယာဉ်တွေရဲ့ steering ကိုထိမ့်ချုပ်မောင်းနေနိုင်မှာဖြစ်ပါတယ်။ခမန်းကျဲအရ2020ပြည့်နှစ်မှာအလိုလျောက်မောင်းနေနိုင်တဲ့ကား5တန်းကျော်လောက်လမ်းတွေပေါ်မှာရှိနေလိမ့်မယ်လို့ပြောကြောင်းပါခင်ဗျာ။
ကိုရင်မင်းထွန်းတင်ဆက်ပေးကြတာဖြစ်ပါတယ်။ကျမတို့ဒီညနေခင်းအတန်လေးစီစဉ်ပြီးပြီးချင်းည9နာရီမှာတော့ VOA ရဲ့ရုပ်မြင်သံကြားစီစဉ်လေးကို Asia Set 7ကနေပြီးတော့ဓာတ်ရိုက်ကြည့်ရှုနိုင်တယ်လို့ Democratic မြန်မာတန် TVB ကလည်းထုတ်လွှင့်ပေးနေပါတယ်ရှင်။ခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြင့်မောင်ကပြပြပေးပါလိမ့်မယ်။
American သမ္မတ Donald Trump အနေနဲ့ Iran ပေါ်ချင်းချောက်နေမဲ့အစာအလေးဂယုပြုဖို့ကြိုးစားတင်တယ်လို့ Iran နိုင်ငံသားရေးဝန်ကြီး Mohammad Javad Zarif ကဒီကနေ့ပြောကြားလိုက်ပါတယ် American နဲ့တိုက်ရင် Iran ဆိုတာအဆုံးသတ်သွားမှာဖြစ်တယ်နောက်ထပ်ဘယ်တော့မှမချင်းချောက်ပါနဲ့လို့သမ္မတ Trump ကဒီနေ့ကနေ့တုန်းက Twitter ပေါ်မှာရေးသားခဲ့တာကို Iran နိုင်ငံသားရေးဝန်ကြီးကအခုလိုတုံ့ပြန်လိုက်တာဖြစ်ပါတယ်တရုတ်နိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဟာတိဘက်ဒေသကိုတွားရောက်ပြီးတော့ဒေသခံတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့တိဘက်ဘာသာရေးနဲ့ယဉ်ကျေးမှုအမွေအနှစ်နေရာတွေကိုတွားရောက်လေ့လာခဲ့ပါတယ်။တိဘက်ဒေသမှာဗုဒ္ဓဘာသာကိုးကွယ်မှုနဲ့တိဘက်ရဲ့သူမတူတဲ့ယဉ်ကျေးမှုနဲ့ဘာသာစကားထိန်းသိမ်းရေးအပေါ်ကန့်သတ်ခံနေရတာကိုစိုးရိမ်တဲ့အကြောင်းသံအမတ်ကြီးတယ်ရီ ဘရန်စတက်ပြောခဲ့တာကိုတန်ယုံပြောခွင့်ရသူကသတင်းမီဒီယာတွေကိုပေးပို့တဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။Huawei smartphone တွေမှာ Google ရဲ့ Android operating စနစ်အပါအဝင် software hardware နဲ့ဤပညာထောက်ကူအလုံးအသုံးပြုခွင့် license ကို Google မိခင်ကုမ္ပဏီ Alphabet ကရပ်ဆိုင်းလိုက်ပါတယ်။နိုင်ငံရဲ့လုံခြုံရေးကိုထိခိုက်စေတဲ့ကုမ္ပဏီတွေကနေထုတ်လုပ်တဲ့ဤပညာနဲ့ဆက်သွယ်ရေးပစ္စည်းတွေကို American ကုမ္ပဏီတွေမသုံးရလို့ American သမ္မတ Donald Trump အမိန့်ထုတ်ခဲ့ပြီးတဲ့နောက်မှာခုလို Google ကဆောင်ရွက်တာပါ။ဒါကြောင့် license မလိုတဲ့ open source software တွေကလည်းလွဲလို့ Google ရဲ့ဤပညာတွေကို Huawei ကအသုံးပြုနိုင်တော့မှာမဟုတ်ပါဘူး။အီဂျစ်နိုင်ငံကိုင်ရိုမြို့နားမှာလုံခြုံရေးတပ်ဖွဲ့တွေရဲ့ဝင်ရောက်စီးနှင်မှုအတွင်းမှာဆက်သွေးကြွားလိုတန်တရားရှိတဲ့သူ12ယောက်သေဆုံးသွားတယ်လို့အီဂျစ်ပြည်ထောင်စုဝန်ကြီးကပြောပါရတယ်။အဲ့ဒီဆက်သွေးကြွားတွေဟာမွတ်စလင်ညီအစ်ကိုတော်များမွတ်စလင် Brotherhood အဖွဲ့ရဲ့လက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ Hams နဲ့ဆက်သွယ်မှုရှိပြီးတော့လက်နက်ခဲယမ်းတွေဖောက်ခွဲရေးပစ္စည်းတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေစီးနှင်ခဲ့တဲ့နေရာတစ်ခုမှာတွေ့ရှိတယ်လို့ကြေညာချက်မှာပြောထားပါရ။
တင်ကြီးချုပ်ကိုမဆွေမြမောင်ကကြီးညာပေးခဲ့တာပါ။ဒီနေ့နေ့အတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုဇော်ဝင်းလိုင်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ Alfredo ဖြစ်ပါတယ်။ကျွန်မအီသန်စင်ပါရှင်။ VOA American တဲ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00နာရီ10နာရီအထိလိုင်းဒိုမီတာ24 25နဲ့52ကနေတိုက်ရိုက်ထုတ်လွှင့်ပေးထားလို့ပေးပါမယ်ရှင်။နားဆင်သူတို့ရှင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington.